Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ16.25ရိုကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အီရန်ကိုထိန်းချုပ်ဖို့အတွက်ဆော်ရီနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်ဖို့အမေရိကန်နိုင်ငံသားဝန်ကြီးကအားပေးတိုက်တွန်းခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ300ကျော်အစုပြုထားပြီးလက်ရှိမှာတော့နိုင်ငံတကာအလှဆင်များညီလာခံကိုဆွစ်ဇာလန်မှာကျင်းပနေပါတယ်။တချိန်တည်းမှာပဲဂျော်ဒန်မြေပြားကလည်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်နေပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်တဲ့သတင်းကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေထဲမှာဆိုရင်တော့ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့မြန်မာအစိုးရတို့ကြားဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားသူတွေပြန်လည်လက်ခံရေးဆွေးနွေးကြဖို့ရှိပါတယ်။
မြန်မာနိုင်ငံကသိစရာတွေအများကြီးရှိတယ်။အဲ့ဒါကြီးဆိုရင်မှအဲ့ဒီမှာပါဒီကျန်တဲ့လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားပါမှာအဲ့ဒါပဲ။ဒါပေမဲ့မင်းဆရာလည်းပဲတော့ဒီ
သမနာယုံပြောခွင့်ရပြောသွားတာပါရှင်။နောက်ပိုင်းမှာအပြည့်အစုံနာဆင်ရပါမယ်။နောက်ကရင်ပြည်နယ်မဲသဝဒေသဘက်မှာ BGF နဲ့ကြားဆောင်တက်နဲ့ DKBA တက်တွေတိုက်ပွဲဖြစ်နေတဲ့သတင်းနောက်ကာတာနိုင်ငံအကြောင်းစိုးရိမ်မကင်းပြောလိုက်တဲ့အမေရိကန်နိုင်ငံသားဝင်ကြီးသတင်းနဲ့အတူမြောက်ကိုရီးယားတို့ဗန်နာရိတ်ကိုဘလို့ဖြစ်တင်းကြတယ်လဲဆိုတဲ့သတင်းဆောင်မတွေတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ဒေသရင်းမှာအီရန်ရဲ့စီရီတိုးချဲ့လာမှုကိုထိန်းညှိနိုင်မဲ့နီလန်တစ်ခုဖြစ်နေဆော်ဒီအာရေဗျနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့အမေရိကန်နိုင်ငံသားဝန်ကြီးရက်စ်ဒေလာဇန်ကမနစ်တနင်္ဂနွေနေ့မှာတိုက်တွန်းအားပေးပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာကျင်းပတဲ့ဆော်ဒီအာရေဗျအီရတ်ပူးပေါင်းဆောင်ရွက်ရေးကော်မတီဆွေးနွေးပွဲမှာဝန်ကြီးဒေလာဇန်တက်ရောက်ခဲ့ပြီးဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားတိုးတက်ဆောင်ရွက်မှုတွေကအလားအလာခေါင်းငွေဖြင့်ဆော်ဒီဘီရင်ဆယ်မန်နဲ့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီတို့ကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားအရေးပါတဲ့နေဆက်ကိုပြီးခဲ့တဲ့ဩဂုတ်လကပြန်လည်ဖွင့်လှစ်မှုနဲ့ဘက်ကရက်နဲ့ရီရတ်ကြားဓာတ်ရိုက်လေးချောင်းလိုင်းပြန်လည်ပြန်တက်မှုတွေကိုဝန်ကြီးဒေလာဇန်ကကိုးကားထည့်သွင်းပြောဆိုပါတယ်။အကျိုးတူလုံခြုံရေးချမ်းသာကျွဲဝရေးတို့ကိုမြင့်တင်ဖို့နဲ့အသေးပွင့်နဲ့ခန်းစားနိုင်ရေးအတွက်ဆော်ဒီနဲ့အီရတ်နှစ်နိုင်ငံကြားဆက်ဆက်ရေးတိုးတက်မှုကအရေးကြီးတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကပြောဆိုခဲ့ပါတယ်။ဒေတာရင်းမှာအစွန်းရောက်ဝါဒအကြမ်းဖက်ဝါဒတွေနဲ့စိုးရိမ်စရာချင်းချမှုတွေအပြင်နိုင်ငံတွေမတိမငြိမ်ဖြစ်အောင်ကြိုးပမ်းမှုတွေနဲ့လည်းရင်ဆိုင်နေရတယ်လို့ဆော်ဒီဘီင်ကပြောဆိုပြီးဒီကိစ္စတွေကိုအပြည့်အဝအာရုံစိုက်ဖို့လိုအပ်တဲ့အကြောင်းနဲ့အီရတ်နိုင်ငံတည်ငြိမ်ရေးနဲ့ညီညွတ်ရေးအတွက်လည်းထောက်ခံတဲ့အကြောင်းထပ်လောင်းအမခံပြောဆိုခဲ့ပါတယ်။ဆော်ဒီနဲ့အီရတ်နှစ်နိုင်ငံဆက်ဆံရေးရှင်သန်တိုးတက်ရေးကိုထောက်ခံတဲ့အကြောင်းအီရတ်ဝန်ကြီးချုပ်ကလည်းပြောဆိုခဲ့ပါတယ်ရှင်။
စီးရီးယားဆိုရတပ်ဖွဲ့ထံကာယာထာယံမျိုးအုပ်ချုပ်မှုလက်မလွတ်ရခင်မှာအစ္စလာမ်အစိုးရ IS အဖွဲ့ကအနည်းဆုံးအရသား128ဦးတို့ကိုတပ်ဖြတ်ခဲ့တယ်လို့စီးရီးယားအရေးလှုပ်ရှားသူတွေကပြောပါတယ်။ Homs ပြည်နယ်တွင်းကကာယာထာယံမျိုးကိုပြီးခဲ့တဲ့စနေနေ့ကဆိုရတပ်ဖွဲ့တွေနဲ့မဟာမိတ်ပြည်သူစစ်တွေကပြန်လည်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။အစ္စလာမ်ရဲ့အစိုးရ IS တိုက်ခိုက်ရေးသမားတွေကမြို့ကိုသတင်းသုံးပတ်ကြာထိန်းချုပ်ခဲ့တာပါ။ဒီမျိုးကအရသားတွေကသမရပရှားအဆက်ဆိုးရနဲ့ပူပေါင်းဆောင်ရွက်တယ်လို့ IS အဖွဲ့ကဆွဆွဲခဲ့တဲ့အကြောင်းနဲ့တပ်ဖြတ်မှုတွေကိုမတန်းလှုပ်ထားတဲ့အကြောင်းဗြိတိန်ခြေစိုက်စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကဒီကနေ့ပြောပါတယ်စီးရီးယားတပ်ဖွဲ့တွေမြို့တဲကိုဝင်းမလာခင်နောက်ဆုံးရက်ပိုင်းအတွင်းမှာပဲအများပြားပုံကိုတပ်ဖြတ်ခဲ့တာဖြစ်တယ်လို့စီးရီးယားအရေးစောင့်ကြည့်သူတွေကပြောပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့ကစစ်သွေးကြွတွေကိုနှိမ်နှင်းနေတဲ့ငါးလကြာတိုက်ပွဲပြီးဆုံးသွားပြီလို့ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရန်ဇန်ကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အဆောက်အုံတစ်ခုကိုဖိလစ်ပိုင်တပ်ဖွဲ့တွေသိမ်းပိုက်တာမှပြစ်ခတ်မှုအတွင်းနောက်ဆုံးကျန်နေတဲ့စစ်သွေးကြွအဖွဲ့သိဆုံးခဲ့ပြီးအဆောက်အုံတွင်းကနေသဘုံ40ကျော်ရဲ့အလောင်းတွေကိုတွေ့ရတယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောပါတယ်။အစ္စလာမစ်အစွန်းရောက် IS အဖွဲ့အကြီးအကဲကိုတစ်ဆာခံထားတဲ့စစ်သွေးကြွခေါင်းဆောင်တဦးအပါအဝင်စစ်သွေးကြွခေါင်းဆောင်နှစ်ဦးကိုဖိလစ်ပိုင်စစ်တပ်ကတုတ်တင်နိုင်ခဲ့ပြီးတဲ့နောက်တရင်တပတ်နီးပါးအကြာမှာတိုက်ပွဲတွေပြီးဆုံးကြောင်းကြေညာခဲ့တာပါစစ်သွေးကြွခေါင်းဆောင်အစ်နီလွန်ဟပီလွန်ကိုဖမ်းဆီးရေးဖိလစ်ပိုင်တပ်ဖွဲ့တွေကမေလ23ရက်နေ့စစ်စင်ရေးစတင်ခဲ့ချိန်ကတည်းကဆိုရင်လူပေါင်း1000ကျော်တေဆုံးခဲ့ရပါတယ် Isnilo Habilo Ngaro, American Piranzuga, Lu Shizo, Jeffa Wadi to Upsipi, Tugo Pasina Ye to Dola Nada, Suje Totarale Pchepare, Jeffa Wadi de Gu Piamet, Drinzagago, Pila da Pchetelo, American Kagwe, when she Jimeteca Piosubi, Philippi Sitago, Chichu Piosu, like Parishin.
Yagoria, nuclear, net, donji, lena, season in a part of the Gisayago, Pishiama, Kaima Piatara, Tanamayani Lanigo, Tongi Dom, Hello, Tunin, and Mulan Taja. ဒီကနေ့တနင်္လာနေ့မှာပဲဝန်ကြီးဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার လက်နက်စီစဉ်တွေကိုပြောင်းလဲလုံဆောင်လာအောင်နိုင်ငံတကာအတိုင်းဝိုင်းနဲ့တူတူကပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းမစ္စတာအာဘေကပြောပါတယ်သူရွေးကွဲအတွင်းသူ့ရဲ့မြန်မာအဖွဲ့ကအောက်လွတ်တော်နေရာအများစုသုံးပုံနှစ်ပုံလောက်အနိုင်ရခဲ့ပြီးနောက်တည့်ရက်မှာပ ိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါစစ်စနစ်ဝါဒီကိုပယ်ဖျက်နိုင်မဲ့သူ့ရဲ့ဝန်ကြီးချုပ်ယာဒူးကိုတက်တန်းတိုးတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကအချိန်စောပြီးကျင်းပတဲ့ထိုရရွေးကောက်ပွဲအတွင်းမှာမစ္စတာရှင်ဇိုအာဘေရဲ့အာဏာရညွန်မောင်းအဖွဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
UAB ကအသံညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် UAE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ဘင်္ဂလားဒေ့ရှ်ဘက်မှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လိုကိုအကူအညီပေးဖို့နိုင်ငံတကာဘက်ကရန်ပုံငွေဂရီးကဝတ်ပြည်ပွဲညီလာခံကိုဒီကနေ့တနင်္လာနေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေပါတယ်။သိန်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လာမယ့်ဖေဖော်ဝါရီလအထိသုံးစွဲဖို့ကုလသမဂ္ဂဘက်ကရန်ပုံငွေ434တန်တောင်းထားပြီးဒီပမာဏကိုပြည့်မီစေဖို့ရည်ရွယ်ပြီးဥရောပသမဂ္ဂကူဝိတ်ရွှေပြောင်းအခြေချမှုဆိုင်ရာအဖွဲ့ဒုက္ခသည်နှင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာကုလအဖွဲ့အစည်းတွေကပူးပေါင်းပြီးညီလာခံကိုကျင်းပနေတာပါအခုကျင်းပနေစေအစီအဝေးအတွင်းမှာပဲအစိုးရတွေဘက်ကအမေရိကန်ဒေါ်လာတန်340လှူဒန်းမဲ့ဂရီးကဝတ်ရရှိသွားပြီဖြစ်ပါတယ်ညီလာခံမှာကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးရှာမီအာရှန်ကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတဲ့ရိုဟင်ဂျာတသန်းပြည်တော်မယ်လို့ပြောဆိုသွားပါတယ
် We are continuing to exercise utmost restraint in the face of repeated unwarranted and willful provocations on her part Myanmar
ဘင်္ဂလားဒေ့ရှ်အနေနဲ့အကျဉ်းချင်းအကြောင်းမတက်တဲ့ရန်စမှုတွေနဲ့ရင်ဆိုင်နေရတာကိုဆက်ပြီးတော့တင်းညင်ခံနေရပါတယ်ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကဝင်လာတဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဖြစ်တယ်ဆိုတော့မြန်မာဘက်ကအခြေအမြစ်မရှိတဲ့ဝါရဖြတ်မှုတွေကိုဘယ်သူမှလက်မခံဘူးဆိုတာကိုမြန်မာနိုင်ငံအနေနဲ့သဘောပေါက်တင်ပါပြီးရိုဟင်ဂျာဆိုတဲ့လူမျိုးစုအမျိုးကိုပေါ်တင်ညှင်းပယ်နေတာကပဲအခက်အခဲတစ်ခုလို့ဆက်ပြီးတော့ရှိနေတာပါလို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သံအမတ်ကြီးကအလှရှင်များညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်ဒီကလေးညီလာခံမှာဂျီနီဗာမြန်မာတပ်အဖွဲ့လည်းတက်ရောက်နေပါတယ်သိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာရန်ပုံငွေရရှိရေးကကြီးမားတဲ့အခက်အခဲဖြစ်ရှိနေပြီးဒုက္ခသည်တွေရဲ့တိုးလာနေတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ရန်ပုံငွေပို့ရဖို့လိုအပ်တယ်လို့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးကုလရုံးရဲ့အကြီးအကဲကလည်းဒီကနေ့ညီလာခံမှာပြောဆိုသွားပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကုရုပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုဂျော်ဒန်မီဘီယာရေနီယာဒီကနေ့တနင်္လာနေ့မှာတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေကသူတို့ရင်ဆိုင်ခံစားခဲ့ရတဲ့အတ္တိဒုက္ခတွေကိုသူကပြောပြခဲ့တဲ့အကြောင်းလဲဂျော်ဒန်မီဘီယာရင်းကြီးကပြောဆိုခဲ့ပါတယ
် And equally I'd like to thank the government and the people of Bangladesh for the enormous compassion
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ကိုယ်တိုင်အကြက်တဲတွေရှိနေပေမဲ့လည်းဒီဒုက္ခတွေကိုစာနာထောက်ထားပြီးရဲရဲရော်ကူညီပေးနေတဲ့အကြောင်းနောက်မတက်နိုင်တဲ့ဂျာကကူညီပေးနေကြတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုပါကျေးဇူးတင်ရှိကြောင်းဂျော်ဒန်မီဘီယာရင်းကြီးကပြောဆိုခဲ့တာပါပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်းတော်ဘူးတီတောင်ရသေးတောင်နယ်မြေတွေအတွင်းကစိုးရလုံခြုံရေးကင်းစခန်း30တို့ကို ARS ရဲ့အဖွဲ့ကအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းဒေသတွေမတည်ငြိမ်မှုကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးကြတဲ့ရင်းကြားဒုက္ခသည်6သိန်းကျော်ရှိသွားပြီလို့လည်းကုလသမဂ္ဂကပြောပါတယ်ထွက်ပြေးလာကြသူတွေရဲ့ထောက်ဝတ်ကျော်ကကလေးငယ်တွေဖြစ်တယ်လို့လည်းကု လတ်မကကပြောဆိုထားပါတယ်ခင်ဗျာ
အကျက်ဖက်ဝါဒမူရင်မှန်ခုမှုတွေနဲ့ပင်လယ်ရေကြောင်းဆိုင်ရာပြည်ပခါတွေအပါအဝင်ဒေတာရင်းမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးမယ်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကာကွယ်ဝင်ကြီးတွေရဲ့အဆင့်မြင့်ဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာဖိလစ်ပိုင်နိုင်ငံကလတ်မှာစတင်ကျင်းပနေပါတယ်မြန်မာနိုင်ငံဘက်ကတော့ကာကွယ်ရေးဝင်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်တက်ရောက်ဆွေးနွေးနေတာပါဆွေးနွေးပွဲမဆခင်မှာလဲအာဆီယံကာကွယ်ရေးဝင်ကြီးတွေကမနေ့စာစားပွဲမှာဒေတာရစ်အစွန်းရောက်အကြမ်းဖက်မှုတွေရဲ့ချင်းချောက်မှုတွေကိုအထူးအလေးထားပြီးတော့ဆွေးနွေးခဲ့ကြပါတယ်ပေလေချောင်းတွားလာရေးအပြန်အလှန်ဆက်သွယ်တုံ့ပြန်မှုလေချောင်းပြန်တမ်းမှုဆိုင်ရာမတော်တဆမှုတွေကိုကင်ထွယ်ဖို့နဲ့ပညာရေးနဲ့လေ့ကျင့်ရေးစာသာရင်းနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ရေးမူပေါင်းတရက်အခုဆွေးနွေးပွဲကနေထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းလဲဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကအစည်းအဝေးအဖွဲ့မင်ကိုမှပြောဆိုသွားပါတယ်ရှင်
။ဝါရှင်တန်မှာညီလာခံတက်ရောက်ဖို့ရှိနေတဲ့အင်ဒိုနီးရှားစစ်တပ်အကြီးအကဲကိုအမေရိကန်ကပြည်ဝင်ခွင့်ပြုဖို့ညှဉ်းဆန်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားစစ်ဗိုလ်ချုပ်ကြီးအနေနဲ့အမေရိကန်ပြည်ထောင်စုကိုသွားဖို့ဘာပြဿနာမှမရှိတော့ဘူးလို့အမေရိကန်တန်တမန်ကဒီကနေ့မှပြောလိုက်ပါတယ်။အင်ဒိုနီးရှားစစ်ဗိုလ်ချုပ်ကြီးဂါတော့နာရန်တီယိုဟာသူ့ရဲ့စနီနဲ့အတူအမေရိကန်နိုင်ငံကိုသွားဖို့အတွက်စနီနေ့ကလေမော်တက်ဖို့လုပ်နေတော့မှအမေရိကန်အောက်ခွန်တဲ့နယ်စပ်လုံခြုံရေးဌာနကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်ခဲ့တယ်လို့လေကြောင်းလိုင်းကအတည်ပြုခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်ဒုသံမတ်အဲရန်မက်ကီးကဒီကနေ့မှတောင်းပန်လိုက်ပြီးတော့ပြဿနာကပြည်လည်သွားပြီလို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံပြီးတဲ့နောက်ပြောပါတယ်ဗိုလ်ချုပ်ကြီးကတက်အနေနဲ့လည်းအမေရိကန်နိုင်ငံကိုသွားနိုင်ပြီဖြစ်ပြီးဘာကန့်သတ်ချက်မှမရှိတော့ဘူးလို့မကီးကပြောပါတယ်ခင်ဗျာ
တင်းနာညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရုံဆုံးတော့ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးရဲ့သတင်းကိုတင်ဆက်ပေးကြပါရစေ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပြည်ထရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးလာတဲ့အစ္စလမ်ဘာသာဝင်တွေကိုပြန်လည်လက်ခံရေးဆရာကိစ္စရဲ့အပြင်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရကပြောပါရစေ။ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆတ်ဒူဇာမန်ခန်ရဲ့ခရီးစဉ်တွင်မှာတော့နှစ်နိုင်ငံကြားလုံခြုံရေးဆရာနားလည်မှုစာချုပ်လွှာတွေကိုလက်မှတ်ရေးထိုးကြဖို့လည်းရှိနေပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းကမမေခါကစုံစမ်းတင်ပြထားပါတယ
်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်တွေဟာဒီကနေ့ကနေအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေပြင်နိုင်ငံနေဆက်ဒေတာကြားမှာရှိတဲ့ကိစ္စရပ်တွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့သမရာယုံပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးချုပ်ဦးစောထေက VOE ကိုပြောပြပါတယ်
။နိုင်ငံကကြားကိစ္စရပ်တွေအများကြီးရှိတယ်။အဲ့ဒါဆွေးနွေးမှာအဲ့ဒါမှမသိပြန်လည်လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားပါမှာအဲ့ဒါပဲ။အဲဒီမှာမင်းဆရာလည်းပဲတော့ဒီကြေးကြေးပဲသူတို့ကလည်းဒီလိုဝင်ကြီးတယောက်ပဲပါ။ဝင်ကြီးဌာနကိုယ်စားလှယ်တွေပါတယ်။
အစိုးရဘက်ပိုင်းကတော့ဆွေးနွေးမယ့်အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ဘင်္ဂလားဒေ့ရှ်တည်င်းဌာနတွေဘက်ကတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာနိုင်ငံအကြားမှာနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာ MOU နှစ်ခုကိုလက်မှတ်ရေးထိုးသွားဖို့ရှိနေတယ်လို့ဖော်ပြနေကြပါတယ်။မနေ့ပြန်အောက်တိုဘာ24ရက်နေ့နေပြည်တော်မှာတော့ MOU လက်မှတ်ထိုးဝဲရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေပြန်လည်လက်ခံရေးကိစ္စကိုတော့ဒီတစ်ခေါက် MOU ထိုးတဲ့အထဲမှာပါဝင်မှာမဟုတ်ဘူးလို့ဦးဇော်ထေကခုလိုပြောပါတယ
်။ MOU မထိုးသေးပါဘူး။ဆွေးနွေးပါတော့။ဆွေးနွေးပါ။အမှန်ကြီးလို့မရဘူး။ဘာမှပြောလို့မရအောင်။ကျွန်တော်ပြောတာပြီးတာ93သဘောတူညီချက်အခြေခံပြီးကျွန်တော်လုပ်မယ်။ဒီဘက်ကလည်းပုံမှာထပ်ညှိမယ်။ဟုတ်ပြီနော်။ဒီလိုရမှာပဲရောက်မှာ။အခုကကျွန်တော်တို့ကတစ်ခါတည်းလုပ်လို့မရအောင်။ဒီကိုရှင်းလုပ်တော့ကျွန်တော်ပြောလို့မရအောင်နော်။ကျွန်တော်တို့က93သဘောတူညီချက်ဆိုအတိုင်းအမြန်ပြောတာအဲ့ဒါ policy ပဲ။သူရတယ် policy
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးပိုင်းကဆွေးနွေးတဲ့အထဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်ဖို့ရှိနေပြီးလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်ဗောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့ဘူးလို့စောဒကတက်ထားတာတွေရှိနေတာမို့ဒီကိစ္စကိုဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်။ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ရွှေပြည်သာစစ်မှုချုပ်မှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးထွက်ပြေးသွားတဲ့မွတ်စလင်တွေလက်ခံရေးကနှစ်နိုင်ငံဆွေးနွေးမှုအပြီးနှစ်နိုင်ငံလုပ်ငန်းအကောင့်ထယ်ဖော်ရေးအဖွဲ့ Working Group များကိုဖွဲ့စည်းကစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်။ပြန်လာခြင်းသူတွေကို ရှောက်လွာပုံစံဖြည့်သွင်းစေပြီးအချက်လက်မှန်ကန်မှသာလက်ခံမယ်လို့လည်းပြောဆိုထားပါတယ်။1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကန့်ညီတော့တာမို့ဒီသဘောတူညီချက်နဲ့လက်ခံဖို့မဖြစ်နိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဘက်ကစောတကတက်ထားတာပါ။ဒီပေါ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်ကတော့အခုလိုပြောဆိုလိုက်ပါတယ်။
နိုင်ငံတော်အစိုးရကလည်းတရားဝင်ကြေညာထားပြီးဖြစ်တယ်။နိုင်ငံပြည်မှုကိုတော့အခြေခံပြီးတော့ပဲဆောင်ရွက်သွားမှာဖြစ်ပါလေ။အဲ့တော့ကြောင့်ဒီအတီနိုင်ငံပြည်မှုအခြေခံပြီးတော့ဟိုတကယ်လို့ခေတ်ကာလအရဟိုမရှိမနေပြရမယ်ဆိုလို့ကျနိုင်ငံပြည်မှုကိုမကျော်လွန်ဘဲနဲ့ပဲလုပ်သွားမှာထင်ပါလေ
။ပြီးခဲ့တဲ့အောက်တိုဘာလအစကနိုင်ငံတော်တိုင်းမင်ငန်ယုံဝင်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာတွားရောက်ပြီးထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ၃ရက်ကြာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပြည်ရေးဝန်ကြီးရဲ့ဒီခီးစင်မှာဝန်ကြီးနဲ့အတူအတွင်းဝင်နှစ်ဦးရဲချုပ်နေကြားဆောင်ရဲချုပ်ကမ်းခြေဆောင်ရဲချုပ်မူရစေဝါထိန်ချုပ်ရေးဌာနကအကြီးအကဲများအပါအဝင်အစိုးရအရာရှိကြီးများပါပါဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြထားကြပါရှင်
မမေခါသတင်းပေးပို့ခဲ့တာပါရှင်ဆက်ပြီးတော့ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတင်ပြခြင်းပါတယ်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲသဝဒေသဘက်မှာနေသားဆောင်တဲ့ BGS တပ်တွေနဲ့တိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် DKBA တပ်တွေတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ဒီလိုတိုက်ပွဲတွေဖြစ်နေတာကြောင့်ကရင်ပြည်နယ်တွေကအထင်ကရကြုံထော်ရေတကုံကိုလည်းပိတ်ထားလိုက်ရပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်လှိုင်းပွဲမြို့နယ်တွေကတိုးတက်သောဗုဒ္ဓဘာသာစီရင်အမျိုးသားတက်မလို့ DKBA ထိန်းချုပ်ထားတဲ့မဲသဝဒေသဘက်မှာ DKBA တက်တွေနဲ့အစိုးရရဲ့နေကြာဆောင်တက်တွေကြားပေါက်ကြနေလောက်ကစပြီးတိုက်ပွဲတွေပြင်းထန်နေပါတယ်။အောက်တိုဘာလ23ရက်နေ့ဒီနေ့မှလည်းမနေ့ကတည်းကတိုက်ပွဲတွေဖြစ်နေတယ်ဆိုပြီး DKBA ဘက်ကရုံးထိုင်မှုဘုံမှုတက်နိုင်ဦးကအတည်ပြုပြောဆိုပါတယ်
။အစိုးရရဲ့ကန္နာဘက်မှာတခါဖြစ်တဲ့ဘုံမှုဘုံမှုလာမှလည်းဖြစ်တယ်။ဘုံမှုဘုံမှုဆိုရင်လည်းတော့တော့တော့လည်းတော့ရကြီးကကလာအင်းလေးဒီကခေါ်တော့ဒေါ်ကာထလို့ခေါ်ရတယ်အမအမတက်ကွယ်မိမိတွေတော့ကြားတယ်ကျွန်တော်တို့ဘက်ကတော့တိကျမှုမရှိပါဘူးနေကြစားတာဘက်ကတော့တိကျမှုကိုကျွန်တော်တို့စုံစမ်းကြပဲခင်ဗ
ျပြီးခဲ့တဲ့ရက်တွေအတွင်းကတိုက်ပွဲတွေကြောင့်နေကြစားတက်ဘက်ကတော့စာဆုံးမှုတွေရှိနေတယ်လို့ဆိုပေမဲ့နေကြစားတက်ဘက်ကတော့ဆက်သွယ်လို့မရတဲ့အတွက်အတိမပြုနိုင်ပါဘူးတိုက်ပွဲတွေကြောင့်ကရင်ပြည်နယ်တဲကအထင်ကရနေရာတစ်ခုဖြစ်တဲ့ကျုံထော်ရေတကုံကိုပိတ်ထားတယ်လို့လည်းနေကြားဆောင်တက်တီကပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာခဲ့ပါတယ်။ကျုံထော်ရေတကုံဟာတိုက်ပွဲဖြစ်နေတဲ့ဒေသထဲမှာပဲရှိနေတယ်ဆိုပြီး DKBA ဘက်ကတော့ပြောပါတယ
်။ဟိုဘာဖြစ်လို့လဲဆိုတော့အိမ်မေကကျုံထော်ရေတကုံနဲ့မေကတိုက်ပွဲဖြစ်နေတဲ့နေမေအရိယာအဲမှာပါတယ်လေ။ဒီဆောင်မပိတ်ထားတာဟိုဒီရက်ပွဲပိတ်ထားတာဖြစ်နေတယ်။ဟိုအရက်သားတွေပဲမလာရဲမလာရဲလို့ဖြစ်မှာပေါ့။
မြမတက်မတော်နဲ့အတူနေကြဆောင်တက်တီနဲ့ DKB တို့ကြားမြဝီမျိုးကနေကော့ကရိတ်မျိုးတီဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ရင်2015ခုနှစ်လောက်ကစပြီးတိုက်ပွဲတွေဖြစ်နေတာပါအခုအစိုးရတက်တီနဲ့တိုက်ပွဲဖြစ်နေတဲ့ဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKB တက်ဖွဲ့ဟာ2016ခုနှစ်နှစ်စပိုင်းမှာဒီမိုကရေစီကရင်အကျိုးပြုတက်မတော် DKB ကနေခွဲထွက်လာတဲ့တက်ဖွဲ့ဖြစ်ပါတယ်DKBA နာမည်နဲ့ပဲ1994ခုနှစ်ကတည်းကအဖြစ်ခက်ရဆဲခဲ့ပြီး2010ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော်နာမည်နဲ့2011ခုနှစ်ကမှဒုတိယကြိမ်အဖြစ်ခက်ရဆဲရေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကပိုင်းမှာ NCA တနိုင်ငံလုံးအဖြစ်ခက်တိုက်ခိုက်မှုရဆဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာပါ။လက်မှတ်မထိုးခင်မှာမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တပ်မှုတချို့ကိုအဖွဲ့ကနေထုတ်ပယ်ခဲ့ပါတယ်။ထုတ်ပယ်ခံရတဲ့တပ်မှုတွေစုပြီး1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာစီရင်မျိုးသားတက်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီး2016ခုနှစ်ဇန်နဝါရီလ16ရက်နေ့ကစပြီးတက်အင်အားရာခနန်းလောက်နဲ့အဖွဲ့အစ်စ်ပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။နိုင်ငံတကာသတင်းဆောင်ပါတွေကိုဇက်တိုက်တင်ပြပေးကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာကာတာနဲ့အိမ်နီးနားချင်းနိုင်ငံတွေကြားကာလကြာရှည်တင်းမာမှုအရှိန်ကြီးထွားလာနေတဲ့အပေါ်မှာစိုးရိမ်ကြောင်းထုတ်ဖော်ပြောကြားလိုက်ပါတယ်။အကြမ်းဖက်ဝါဒတံပြန်နှိမ်နှင်းရေးဆွေးနွေးပွဲတက်ရောက်ဖို့ဝန်ကြီး Tillerson ဒိုဟာကိုတနင်္ဂနွေနေ့နှောင်းပိုင်းတုန်းကရောက်နေတာပါ။အဲ့ဒီမတိုင်ခင်တုန်းကတော့ Saudi Arabia နိုင်ငံကိုရောက်ရှိခဲ့ပြီးတော့ Saudi Arabia နဲ့ Iraq တို့ကြားဆယ်စုနှစ်တင်တဲ့ချီတင်းမာနေတဲ့အနေအထားကို short ချပြီးတော့ပူးပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်။ဇလတိကဟုတ်ရဲ့သတင်းလွှာကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်။
Kadane Amijin Pinlegu Nanganija, Matu Kwebia Muriku, Twisson Sunu Pi Shajabu, Dohago Yoni, American Nanganjai Wunji Rex, Tela Singa Titan Lai Pare, American Nine, Nanganija Pilebu, Tanamayi Yakuni Pigama Pipime, Palo Yame Suramura Pioma Mahoja, Dohama Chimbare, Trinla Zilimbu, Mr. Tela Singa Pioare.
As the Gulf
dispute does. Iran and Syria are as soon as they go take any day. Every Lenet can we go, Iran got top and pain in the loo. Hamas jump at point at Yemen and at the Bonegule, Iran and Wichi Kuninirawa. The name we need on our own. Iran and sorry, Arabian and Yenuya, jump at water at the Nini, Sayapu, Pure Poet Puezi Gepi, Ria Machimbari, Eri Kanago, Winji Tela Sente of Bari.
Certainly, Iranian militias.
Iran and Ganga, I did so now, very good idea. Iran and Ganga, Leneca, and Puri Nine, Runi Yabu Yamal in it. Iran and Ganga, Leneca, and Nine, Kurida Gujamulu Biro, Iraq Ludunine, I fisted Letegani, Jale Yasilare, Ru Dizari Gujamido, Ucho Gujiavame. The Chinese Jimmy Guni Uvi, Rubuari, Jambidole, Shisa Gujiavale.
Iran and sorry Arabian and Yanja says unit in a cheatima who is Shike Yagani. Iran and Yanjanetti saw ye to Siwaye Bawin. The Chakis are yet to lay. Pubon saw ye for Pilarawa. Nanayanja, Nalemulema get a chain twin. Songsho Murigo, Pian Kami on Juven Domelo. Sorry Nanganjai Wunzi, Adele L. Jubiaga Pioare.
The natural tendency of the
Tungere Yazuni Chigrega, Nanga Nineo, Luru in Neva, Lone Liza Jare, Sena Shibidawa.
Ida Wunjijo Heda El Abarigale, a lot of Domian the Bora Piware, Lunga Tony Kadega. I asked to Tinjo Tarin name it or Mimago Pele Tinjo Nabina Maro. Ida Nangahan Ninueti Sapu Chuba Niaware, Daimele. Ida supported to Yepare Cut Lumusureha, Lunga Laga. Ida Nangani Lula Echina Gera Jang, Ida Miabaima, Tema Mui Puchiha Laniware, Ida Siria Yimenanga Yirima. Iran and Bowen Swapper Mune, the Chad Data Rim Pripakaria, Data Gumatimi Pisrello, American Bagaro, Taupia Piosu Tower, Kmia.
Go on, Timbia Bigger Apibarishi, now Korean Nanga Panae Sayatring would disabit Jemare, now Korean Nanga Nine, Nanga Panae Pitimbo Dua, Diamuin Kondo and Murigo, Sezuni Dineti, Miko Niarawa, Tabime seeing Kazab. Tit Kumaro, Miakuria Nangeha, Kungo Tamara Nanga, Angola, Mozambique Ne, Tao Africa Nanganu Bawi, Africa Nanganu Ne, Tiamuin, Tayan Teresa, Mangko, Kumuri, Dolare, and Nita, Dreaming, Jayabare, Lunger, Donita Gala, Adrian, Tinshare, Pansi Muji, Legule, Chekevare, Nangan Pedro, Gainpue, Yazuin Murigo, Sanjane, Global Initiative Guard, Tote, Sienkaza Demaro, Africa Tayem, Yo, Tong.
ကျောက်ွယ်လူနီးပါးဖြစ်နေတဲ့ကြံ့တွေနဲ့ဆင်တွေအတွက်အန္တရာယ်ရှိနေပြီလို့သတိပေးထားပါတယ်။တောင်အာဖရိကနိုင်ငံပရီတိုးရီးယားမြို့တော်ကနေ အထူးကြံနိုင်ငံအနေနဲ့ငွေရှာတဲ့နီလန်းနေဖန်တီလာတဲ့ကာလရှိအတွင်းတခါတရံမှာတန်တမန်ဆက်ဆံရေးကိုအကာအကွယ်ယူအသုံးချပြီးမှောင်ခိုကူးခဲ့တာပါ။တရားမဝင်ငွေဝင်ပေါက်တည်တဲ့ကတခုကတော့အာဖရိကရဲ့ရှာပါတိုင်းဒိလိပ်စံတွေထံကရတာပါ။အာရှဇီးကွက်မှာဝယ်လို့အများလာတာကြောင့်အာဖရိကရဲ့ကြံ့တွေနဲ့ဆင်အကောင်ကြီးကစိုးရင်စရာအခြေအနေကိုရောက်နေပြီးသားပါ။ မူဇမ်ဘစ်နိုင်ငံထဲမှာကြန့်ကျူလေးသမာ၅ကီလိုဂရမ်ငွေသားအမေရိကန်ဒေါ်လာ၃သိန်းနဲ့ဖမ်းမိခဲ့တဲ့မြောက်ကိုရီးယားတန်တမန်တယောက်ကိုတောင်အာဖရိကနိုင်ငံကနေ2015ခုနှစ်တုန်းကနှင်းထုတ်ခဲ့ပါတယ်။ဒီလိုဖြစ်ရမျိုးကတကြိမ်တခါတည်းဖြစ်ခဲ့တာမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်း၃၀အတွင်းကြန့်ကျူနဲ့ဆင်ဆွဲမောင်ခိုကူးလို့ဖမ်းခံရတဲ့တန်တမန်တွေရဲ့ထက်ဝက် hard to believe that they're operating အစိုးရကဖြစ်ဖြစ်အနည်းဆုံးသူတို့ရဲ့အကြီးအကဲတွေကတနည်းနည်းနဲ့ခွင့်မပြုဘဲပုံကိုဒုတိယအကြီးအနေနဲ့လှုပ်ရှားခဲ့တယ်ဆိုတာမျိုးကတိတ်ကိုယုံကြည်ဖို့ဖြစ်ပါတယ်။မြောက်ကိုရီးယားတန်ယုံတို့ရဲ့သဘောတဘာဝအရတိတ်ကိုတင်းကျပ်ထိန်းချုပ်ထားတာပါ။လူတွေအနေနဲ့လွယ်လွယ်ကူကူလွတ်လပ်လပ်လပ်လှုပ်ရှားနိုင်တာမဟုတ်ပါဘူး
။အာဖရိကနိုင်ငံတွေအနေနဲ့တော့လွတ်လပ်ရေးကာလနောက်ပိုင်းရုန်းကန်မှုတွေမှာသူတို့ကိုအထောက်အကူဖြစ်စေခဲ့တဲ့နိုင်ငံတစ်ခုနဲ့ဆက်ဆံရေးအဖို့အထက်မဖြစ်ချင်ကြပါဘူး။မြောက်ကိုရီးယားကကုန်သွယ်ရေးခန့်မှန်းခံစားရတာကြောင့်ကုန်သွယ်ရေးမှာအသာစီးရတဲ့အနေအထားလည်းရှိနေတာပါ။လုံခြုံရေးဆိုင်ရာလေ့လာရေး Institute ကဇာခရီဒိုနန်ဖီလ်ကတော့အခုလိုပြောပါတယ
် If a country like North Korea comes along and offers a relatively good
ဥပမာအနေနဲ့ပြောရရင်မြောက်ကိုရီးယားကအာဖရိကကိုအဓိကတင်ပို့ကုန်ဖြစ်တဲ့တန့်စင်ပြီးရေနံလိုပစ္စည်းတွေကိုချိုသာတဲ့ဈေးနှုန်းနဲ့မြောက်ကိုရီးယားလိုနိုင်ငံမျိုးကကန့်လှန့်ရင်အာဖရိကဆူရီဘက်ကလည်းဒီလောက်တောင်ဖိအားတွေပေးခံနေရတဲ့နိုင်ငံမှာဒီဂျီနန်တွေဘက်ကရောက်လာတဲ့ဆူရီအပေါ်မိကုန်းတွေထုတ်နေမှာမဟုတ်ပါဘူး
။တန်တမန်တွေမှောက်ခိုလောက်တာကိုတားနိုင်တဲ့ဥပဒေတွေရှိပေမဲ့ဒီလိုမလုပ်လို့တာလို့ဂျူလီယန်ရက်ဒီမီယာကပြောပါတယ
် Law enforcement officials are unlikely to want to stop diplomats. Governments don't want to become involved in diplomatic incidents.
ပြောဥပဒေစိုးမိုးရေးတာဝန်ရှိသူတွေအနေနဲ့တန်တမန်တွေကိုတားမြစ်လို့ပုံမရပါဘူး။တန်တမန်ရေးရာကိစ္စတွေမှာလည်းအစိုးရတွေကမပတ်သက်ချင်ကြပါဘူး။မြောက်ကိုရီးယားနဲ့ရင်းရင်းနှီးနှီးဆက်ဆံနေတဲ့အစိုးရတွေကတင်းမာမှုတွေမတိုးချင်ပါဘူး။ဗီယက်နမ်သဘောတူညီချက်အရတော့တပ်သေးအထောက်အထားတွေရှိရင်ဒါမှမဟုတ်လေတရားမဝင်ပစ္စည်းတွေမှောက်ခိုကူးနေတယ်ဆိုပြီးတော့ယုံကြည်ရလောက်ရင်အဲ့ဒီအိတ်တွေကိုရှာဖွေပြီးအရေးယူခွင့်ပြုထားပါတယ်
။အစင်းခန်းစားပါဆွဆွဲချက်တွေကိုတုံ့ပြန်ဖို့မြို့တော်ပရီတိုရီးယားကမြောက်ကိုရီးယားတန်ယုံကို VOE ကဆက်သွယ်ခဲ့ပေမဲ့တန်ယုံဘက်ကတွေးဆမေးမြန်းခွင့်ပန်ကြားချက်ကိုတုံ့ပြန်ခြင်းမရှိပါဘူးရှင်။
မတင်ကြီးထိုက်ပါရှင်တနင်္လာညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြပြချင်းပါပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျိုရူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတင်ကြီးထိုက်ကတလှည့်တင်ပြပေးပါမယ်ရှင်
မင်္ဂလာရစ်ဘက်မှာခိုးလုံနေကြတဲ့ဒုက္ခသည်ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ကိုအကူအညီပေးရင်းနိုင်ငံတကာဘက်ကရန်ပုံငွေဂရိကဝတ်ပြည်ဝဲညီလာခံကိုဒီကနေ့တနင်္လာနေ့မှာဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပနေပါတယ်။တိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လာမယ့်ဖေဖော်ဝါရီလအထိသုံးစွဲဖို့ကုလသမဂ္ဂတောင်းထားတဲ့ရန်ပုံငွေဒေါ်လာ434သန်းကိုပြည့်မီစေဖို့ရည်ရွယ်ပြီးဥရောပသမဂ္ဂကူဝိတ်နောက်ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းပြီးအခုညီလာခံကိုကျင်းပလာဖြစ်ပါတယ်။မင်္ဂလာရစ်နိုင်ငံကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုဂျော်ဒန်မိဖုရားရနီးယားဒီကနေ့တနင်္လာနေ့မှာသွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံပါတယ်ဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေကသူတို့ရင်ဆိုင်ခံစားခဲ့ရတဲ့အတိဒုက္ခတွေကိုသူ့ကိုပြောပြခဲ့တယ်ဆိုပြီးတော့လေဂျော်ဒန်မိဖုရားကဒီကနေ့ပြောဆိုသွားပါတယ်ဒေတာရင်းမှာအီရန်ရဲ့စီရီတူးချက်လာမှုကိုထိညှိနိုင်မဲ့နီလန်တခုအဖြစ်နဲ့ဆော်ဒီအာရေဗျားနဲ့အီရန်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်စေဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကမနေ့တနင်္ဂနွေနေ့ကတိုက်တွန်းအပ်ပေးခဲ့ပါတယ်။ဆော်ဒီအာရေဗျားနိုင်ငံမျိုးတော်ရီယတ်မှာကျင်းပတဲ့ဆော်ဒီအာရေဗျားအီရန်ပူးပေါင်းဆောင်ရွက်ရေးကော်မတီဆွေးနွေးပွဲကိုဝန်ကြီးတက်ရောက်တာဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့ကစစ်သွေးကြွတွေကိုနှိမ်နင်းနေတဲ့ငါးလကြာတိုက်ပွဲပြီးဆုံးသွားပြီလို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကဒီကနေ့တနင်္လာနေ့မှာကြေညာလိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားတတ်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.